ဟောင်ကောင်မှာကျင်းပခဲ့တဲ့ခရိုင်ကောင်စီဝင်ရွေးကောက်ပွဲတွေမှာဒီမိုကရေစီလိုလားတဲ့ကိုယ်စားလှယ်တွေအပြတ်အသတ်အနိုင်ရခဲ့ကြပါတယ်။ရွေးကောက်ပွဲမှာဝင်ပြိုင်တဲ့ကိုယ်စားလှယ်လောက်နေရာအတွက်ပြည်မာကြီးအစိုးရကိုမလိုလားတဲ့အတိုက်အခံ60ရာခိုင်နှုန်းအနိုင်ရခဲ့တယ်လို့ RTHK သတင်းဌာနကထုတ်ပြန်ပါတယ်။ခရိုင်ကောင်စီ18နေရာမှာ18နေရာကဒီမိုကရေစီလိုလားသူတွေနိုင်သွားတာဖြစ်ပါတယ်။ဟောင်ကောင်နိုင်ငံရေးမှာတရုတ်အစိုးရလိုလားသူတွေကိုမလိုလားဘူးဆိုတာဟောင်ကောင်ပြည်သူတွေကပြက်ပြက်တတပြသလိုက်တယ်လို့မြင်နိုင်ပါတယ်။ဟောင်ကောင်ပြည်သူတွေကသူတို့ရဲ့ဆန္ဒကိုရှင်းရှင်းလင်းလင်းထုတ်ဖော်လိုက်တာဖြစ်တယ်လို့ဒီမိုကရေစီရဲ့လှုပ်ရှားမှုခေါင်းဆောင်ဂျော်ရှူအာဝမ်ကပြောကြားခဲ့ပါတယ်။ဂျွန်လာရဲကစားလို့ဒီမိုကရေစီရဲ့ဆန္ဒပြပွဲတွေအချိန်မြင့်လာနေတဲ့ဟောင်ကောင်မှာတင်းကွနေနေကကျင်းပတဲ့ခရိုင်ကောင်စီဝင်ရွေးကောက်ပွဲတွေမှာအများပြည်သူတန်းစီဆောင်စားပြီးတော့မဲပေးခဲ့ကြတာပါ။မျောလင့်ထားတာတက်ကိုကြော်လွန်ပြီးတော့ဒီမိုကရေစီလိုလားသူတွေဘက်ကအနိုင်ရခဲ့တာလို့လေလာသူတွေကပြောပါတယ်။ခရိုင်ကောင်စီဝင်တွေအနေနဲ့စီပင်သားရလို့ဒေသန္တရဆိုင်ရာကိစ္စတွေကိုကင်တွယ်ရတာကြောင့်အုပ်ချုပ်ရေးအပိုင်းအပေါ်လွှမ်းမိုးမှုတိတိတတ်တာမရှိနိုင်ပါဘူး။ဒါပေမဲ့ပြည်သူတွေဓာတ်ရိုက်ရွေးချယ်ခွင့်ရှိတဲ့ခရိုင်ကောင်စီဝင်ရွေးကောက်ပွဲတွေကနေပြည်သူတွေကသဘောထားထုတ်ပြလိုက်တာပါ။တရုတ်အစိုးရလက်အောက်မှာကိုပိုင်အုပ်ချုပ်ခွင့်ရထားတဲ့ဟောင်ကောင်နိုင်ငံရေးမှာတရုတ်အစိုးရရဲ့ဩဇာပိုပိုပြီးလွှမ်းမိုးလာနေတယ်လို့ပြည်သူတွေကပြောပြီးဆန္ဒပြနေကြတာဂျွန်လာရဲကဖြစ်ပါတယ်။